1931တွေကိုအောက်မေခွန်ပြုတဲ့ Memorial Day ခန်းနာတွေကိုတနင်္လာနေ့မှာ American ပြည်တော်စစ်တဝန်ကျင်းပခဲ့ပါတယ်။ Ellington အမျိုးသားစစ်တင်တိုင်းမှာကျင်းပတဲ့ကြာဆုံးစစ်တီအောက်မေခွန်အခမ်းအနားမှာတော့ဒုတိယသမ္မတ Mike Pence တက်ရောက်ဂုဏ်ပြုခဲ့ပြီးနိုင်ငံအတွက်အသက်ဆုံးပေးဆက်ခဲ့တဲ့သူတွေကိုမမေ့မလျော့အမှတ်ရဂုဏ်ပြုသွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်။အမေရိကန်စစ်တပ်မှဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မြန်မာနိုင်ငံအနယ်ဘွားဒေါက်တာမီမီဝင်းဘတ်ကလည်းကြာဆုံးစစ်တီအောင်မေဘွယ်နေ့အကြောင်း VOA ကိုပြောပြခဲ့ပါတယ်။ဒီအကြောင်းမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါလိမ့်ရှင်။
မနေ့တနင်္လာနေ့ကတော့အမေရိကန်ပြည်ထောင်စုရဲ့ကြာဆုံးစစ်တီတွေကိုအောက်မေခုံပြူတဲ့ Memorial Day အခမ်းအနားကိုအာလင်တန်အမျိုးသားစစ်တင်ဆိုင်မှာကျင်းပခဲ့တာမှာဒုတိယသမ္မတ Mike Pence တက်ရောက်ပြီးစစ်တင်ဆိုင်ကအညတရစစ်တီဂူဘိတ်မှန်မှာပန်းခွေချအလေးပြုခဲ့တာပါ။အမေရိကန်သမ္မတ Donald Trump ကဂျပန်နိုင်ငံကိုရောက်ရှိနေခြင်းနဲ့တိုက်ဆိုင်နေတာမို့ဒုတိယသမ္မတ Pence ကအာလင်တန်အမျိုးသားစစ်တင်ဆိုင်မှာကျင်းပတဲ့ကြာဆုံးစစ်တီအောက်မေ့ပွဲအခမ်းအနားကိုတက်ရောက်မင်ကွန်းပြောခဲ့ပါတယ်
။ But today is the day when all across America we pause to honor and remember those who served our nation but did not come home.
စစ်မှုထမ်းဆောင်ခဲ့ကြသူတွေစစ်ပြန်တွေကိုအောက်မေ့ကွန်းပြုတဲ့နိုဝင်ဘာလမှာနေ့တနေ့ရှိပါတယ်။ဒါကိုဒီမှာရှိနေကြတဲ့လူတွေအားလုံးရောနောက်နိုင်ငံတော်မှာအလားတူစုစည်းခဲ့ကြသူတွေရောသိကြပါတယ်။ဒါပေမဲ့ဒီနေ့ကတော့နိုင်ငံအတွက်စစ်မှုထမ်းဆောင်ခဲ့ကြပြီးအိမ်ပြန်မလာခဲ့ကြသူတွေကိုနိုင်ငံတော်အောက်မေ့ကွန်းပြုကြတဲ့နေ့ဖြစ်ပါတယ်။အမေရိကရဲ့အောက်မေ့ပဲနေ့ Memorial Day ဖြစ်ပါတယ်။ဒီမှာတက်ရောက်လာကြသူတွေရောအဝေးကနေကြည့်ရှုနေကြသူတွေအထူးသဖြင့်ကြာဆုံးစစ်သည်တွေရဲ့မိသားစုတွေနဲ့ထပ်တူခြေကွဲဝမ်းနည်းရပါကြောင်းပြောလိုပါတယ်။ဒါ့အပြင် American ရဲ့45ဆမြောက်သမ္မတဖြစ်တဲ့သမ္မတ Donald Trump ထံကလေးစားအတိအမှတ်ပြုမှုနဲ့ကျေးဇူးတင်ရှိမှုကိုလည်းယူဆောင်လာပါတယ်
။နိုင်ငံအတွက်အသက်ဆုံးခဲ့တဲ့သူတွေရဲ့ပေးဆပ်မှုကိုအမေရိကန်အနေနဲ့ဘယ်တော့မှကြေအောင်ဆန့်နိုင်မှာမဟုတ်ပါဘူးလို့လည်းအမေရိကန်ဒုတိယသမ္မတကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ကြာဆုံးစစ်တီတွေကိုဘယ်တော့မှမေ့လျော့သွားမှာမဟုတ်တလို့သူတို့ကိုဂုဏ်ပြုဖို့လည်းမေ့လျော့နေမှာမဟုတ်ဘူးဆိုဒုတိယသမ္မတကအာလင်တန်အမျိုးသားစစ်တင်ဆိုင်ကအောက်မေ့ဘွယ်အခမ်းအနားကိုတက်ရောက်လာကြတဲ့စစ်တပ်တာဝန်ရှိသူတွေနောက်ကြာဆုံးစစ်တီတွေရဲ့မိသားစုဝင်တွေကိုပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။ကြာဆုံးစစ်တီအောက်မေ့ဘွယ်နေ့ကတော့အမေရိကန်ပြည်ထောင်စုတဝန်းမှာကျင်းပကြတာပါ။အမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟာဝိုင်ရဲ့အခြေစိုက် Asia Pacific Center for Security Studies APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအရှပစိတ္တဌာနမှာဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူပမောက္ခဒေါက်တာမီမီဝင်းဘတ်ကတော့ကြာဆုံးစစ်တီအောက်မေ့ပွဲနေ့နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဒီကြာဆုံးသွားတဲ့ရှေ့တန်းမှာအသက်ပေးပြီးတော့ကြာဆုံးသွားတဲ့လူတွေကိုအများနဲ့မြစ်တန်းမြစ်တန်းဂုဏ်ပြုတဲ့နေ့ပါကျမတို့ရဲ့ freedom လို့ခေါ်ရမှာပေါ့နော်ဒါလုံခြုံရေးတို့ဆက်နဲ့ပေးပြီးတော့အဆုံးမသွားတဲ့လူတွေမမေ့ဖို့အများနဲ့ဒရီယာကိုနောက်ပြီးသူတို့ရဲ့ကြံရတဲ့မိသားစုတွေဒီလိုသူတို့ရဲ့ဆုံးရှုံးမှုကိုဂုဏ်ပြုပြုတဲ့အချိန်မှာကျမတို့မှာလည်း volunteer army လေအာဆိုတော့လူတွေကသူတို့ရဲ့နိုင်ငံကိုချစ်လို့သူတို့ကိုနဲ့အသက်ပေးပြီးတော့ကာကွယ်မှာပါမယ်ဆိုတော့စိတ်ဓာတ်နဲ့တာဝန်ထမ်းဆောင်တယ်ဆိုင်းထုတ်လိုက်လို့ရှိရင်ပေါ့နော်စာရွက်ပေါ်မှာရိုးစိုက်ကျမလာတာဝန်ထမ်းဆောင်ပါတယ်လို့ဒါရွက်မှာစိုင်းထုတ်လိုက်တာနဲ့ကိုယ့်ရဲ့အသက်ကိုပေးပြီးတော့ကာကွယ်မယ်ဆိုတာကိုပြောလိုက်ပါတယ်။အဲ့ဒါအတွက်ကိုကျမတို့ကအမြဲတမ်းဂုဏ်ယူပါတယ်။အဲ့ဒါကြောင့်မလို့လေဒီရက်တွေမှာအမြဲတမ်းတကယ်အသက်ပေးပြီးတော့ဆုံးရှုံးသွားတဲ့လူတွေကိုဂုဏ်ပြုတာဖြစ်ပါတယ်။အမေရိကကတော့ဇမိုင်းနဲ့စပြီးဆိုလို့ရှိရင်အများကြီးပဲဒီတိုက်ပွဲတွေဝင်ခဲ့ပါတယ်။ဒီကဘာစစ်နဲ့အဒီပြည်ကဘာစစ်နော်ဒီလက်ဒီရော Korean War နောက်ပြီးတော့ Vietnam War ရှင်နောက်ဆုံးပေါ့နော် Iraq and Afghanistan ဒီလိုကျမတို့ကတော့တကယ်ဟိုအာဖဂန်နစ္စတန်နဲ့အိုင်ရတ်မှာစနေကြီးနေ့အများကြီးကြောက်ဆုံးသွားတာရှိပါတယ်။အင်းဒီလိုမျိုးနေမှာလည်းသူတို့အကြောင်းပြန်ပြီးတော့စဉ်းစားပြီးတော့ကျမတို့သူတို့ကိုဂုဏ်ပြုနေပါတယ်
။စီရီပရိပခတွေအတွင်တည်ဆုံရတဲ့အမေရိကန်ကတသန်းတသိန်းလောက်ရှိပြီးအသေးအပြောက်အများဆုံးကတော့19ရာစုနှစ်အတွင်းအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းပြည်နယ်တွေကျူးစနစ်နဲ့ပတ်သက်ပြီးပြည်ရင်းစစ်အတွင်း ၅သိန်းလောက်တည်ဆုံးခဲ့ရတာပါဒီစစ်ပွဲမှာတော့ပြည်သူ့အစိုးရရဲ့မြောက်ပိုင်းပြည်နယ်တွေကအနိုင်ရခဲ့ပြီးတဲ့နောက်ကျွန်းစနစ်လည်းပြတ်သွားခဲ့ပါတယ်ပြည်ပစစ်ပွဲအတွင်းအမေရိကန်အသေးအပြောက်အများဆုံးကတော့ဒုတိယကမ္ဘာစစ်ဖြစ်ပြီးအမေရိကန်၄သိန်းကျော်တည်ဆုံးခဲ့ရပါတယ်ကြာဆုံးစစ်တီအောက်မေ့ပွဲနေ့မှာတော့ကြာဆုံးစစ်တီတွေရဲ့မိသားစုတွေမိတ်ဆွေတွေကသူတို့မြုံနိုင်ရာအထိတ်မှန်နေရာတွေကိုတွားကြလေရှိပါတယ်။ကျဆောင်းစစ်တီအောင်မြေပွဲနဲ့ Memorial Day မတိုင်ခင်တရက်ဖြစ်တဲ့ပြီးခဲ့တဲ့တနင်္လာနေ့မှာတော့စစ်တွင်ကျောက်ဆုံးသူတွေအရေးလှုပ်ဆော်တဲ့အနေနဲ့ Rolling Thunder အဖွဲ့ကမော်တော်ဆိုင်ကယ်ထောင်းနဲ့ချီပြီးမြို့တော်ဝါရှင်တန်ကလမ်းတွေပေါ်မှာမောင်းနှင်ချစ်တက်ခဲ့ကြပြီးဒီနေ့ကနောက်ဆုံးအကြိမ်ဖြစ်တယ်လို့လည်းစီစဉ်သူတွေကပြောပါတယ်။ပထမကဘာစစ်ကနေအီရတ်စစ်ပွဲအထိစစ်အတွင်းကြောက်ဆုံးစစ်တီအဖြစ်အမေရိကန်စစ်မှုတန်း 8,300 ကျော်ကိုစီးရင်တွင်ထားစေဖြစ်ပါတယ်ရှင်